အီရန်တိုက်ခတ်အပေါ်အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပြီးနောက်တစ်နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကအီရန်နဲ့စီးပွားရေးလုပ်သူမှန်သမျှအမေရိကန်နဲ့စီးပွားရေးလုပ်ရမှာမဟုတ်ဘူးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားသတိပေးခဲ့ပါတယ်။အင်္ဂါနေ့မှာစတင်အသက်ဝင်တဲ့ပိတ်ဆို့တန်းခတ်မှုအသစ်အရအမေရိကန်ဒေါ်လာ၊ရွှေ၊အဖိုးတန်သတ္တုတွေ၊အလူမီနီယံ၊သမဏိ၊ကြောင်မီးသွေး၊စက်မှုလုပ်ငန်းသုံး၊ကွန်ပျူတာ software နဲ့ခီးသည်တဲ့လေရင်စတာတွေအလုံးကိုအီရန်ကမဝင်နိုင်အောင်လို့တားမြစ်ထားပါတယ်။ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံဆောင်သဘောတူညီချက်ကနေအမေရိကန်ကဒီနှစ်အစောပိုင်းကနှုတ်ထွက်ခဲ့ပြီးနောက်အခုလိုတန်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်လိုက်တာပါ။အမေရိကန်သမ္မတကအီရန်နဲ့တခြားသူတွေဆက်ပြီးစီးပွားရေးမလုပ်အောင်ချိန်ချောက်သတိပေးနေပေမဲ့EU ဥရောပသမ္မတကဥရောပစီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုကနေအကွယ်ပေးမဲ့ဥပဒေကိုတနင်္လာနေ့ကပဲပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။အီရန်ရဲ့တရားဝင်စီးပွားရေးလုပ်နေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့ဆုံးဖြတ်ထားတယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Federica Mogherini နဲ့အတူ Britain, ပြင်သစ် Germany နိုင်ငံသားရေးဝန်ကြီးတွေကလည်းပူးတွဲညှိညာချက်ထောက်ပြန်ခဲ့ကြပါတယ်။အာရှပစိဖိတ်ဒေသကိုခီးထွက်နေတဲ့ EU အကြီးအကဲမိုဂါရီတီကအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့အီရန်နဲ့ဆက်ပြီးစီးပွားရေးလုပ်ဖို့ရင်းနှီးမြှုပ်နှံသူတွေကိုတိုက်တွန်းခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့အချက်တွေအတိုင်းအီရန်ကလိုက်နာဆောင်ရွက်နေတဲ့အတွက်အီရန်အနေနဲ့စီးပွားရေးတိုးတက်ဖို့အခွင့်အရေးရတယ်လို့ပြောကြခဲ့ပါတယ
်။ We are doing our best to keep Iran in the deal to keep Iran benefiting from the economic benefits.that's the agreement brings to the people.
The Bodunni Yetema Iran set pi pawin ni aw Iran pi du dwe twet lout tha de tabor tunni mu ya si bwa ye a chu a myat dwe Iran ga set le ya shi ni aw EU ga atat nai song saung ywet twa ma ba ba chaung le so ro long chung ye a chu a myat dwe ga data dwin atwet de ma hoh phe de ka ba long dwe a chu shi si me lo yong chi lo ba nuclear ma pyan bwa ye dwe nai gan daga tabor tunni che de sei dwai a lout phit ni de so yin ဒါကိုဆက်ထိန်းထားရမှာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကရရှိခဲ့တဲ့နိုင်ငံဆောင်ပါဝင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ဟာအီရန်ကိုအလျှော့ပေးလွတ်နယ်လို့ဆိုပြီးထရမ့်သမ္မတဖြစ်မလာခင်တည်းကဖျက်သိမ်းမယ်လို့ပြောဆိုနေခဲ့တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ထက်ပိုကောင်းတဲ့သဘောတူညီမှုနောက်တစ်ခုရဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်တာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရHeather Newart ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ The United States is seeking new detaila new deal rather that will comprehensively address the Iranian regime's destabilizing behavior
မတိမငိဖြစ်စေတဲ့အီရန်အစိုးရရဲ့လုပ်ရက်ကိုပပောင်းဆောင်ကနေဖြေရှင်းမဲ့သဘောတူညီချက်အတွက်ကိုအမေရိကန်ပြည်အောင်စုကအရှာဖွေနေပါတယ်နျူကလ িয়ার အစီအစဉ်တစ်ခုတည်းအတွက်မဟုတ်ပါဘူးမစ်ဆိုင်းဒုံးအစီအစဉ်အကြမ်းဖက်မှုတွေကိုအားပေးနေတဲ့ကိစ္စတွေနဲ့ဒေတာရင်းဆိုးရွားတဲ့လုပ်ရက်တွေအားလုံးကိုဖြေရှင်းနိုင်မဲ့သဘောတူညီမှုအစ်စ်မျိုးကိုအမေရိကန်ကလိုလားပါတယ်
တန်ခပိတ်ဆို့မှုနဲ့ဆွေးနွေးညှိနှိုင်းမှုတပြိုင်တည်းလုပ်မယ်ဆိုတာအတိတ်ပဲမရှိဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကတော့ပြောကြားထားပါတယ်။အီရန်နဲ့စီးပွားရေးမလုပ်ဖို့သမ္မတထရမ့်တတိပေးနေတဲ့အပေါ်အီရန်ဘက်ကခုချိန်ထိခက်တင်းတင်းတုံ့ပြန်နေတယ်လို့ CMC Markets ကဈေးကွက်သုံးသပ်သူ David Maiden ကပြောပါတယ်။
We haven't seen any kind of conciliatory responses from the Iranian regime so far.
Attention. အစိုးရဘက်ကကြေရကြေချောင်းတုံ့ပြန်မှုမျိုးအခုထိမတွေ့ရသေးပါဘူး။ပြင်မာမှုတွေဆက်ဖြစ်နေမယ်ဆိုရင်အမေရိကန်အစိုးရကနိုင်ငံသားစီးပွားရေးလုပ်ငန်းတွေကိုအီရန်ကနေထွက်ဖို့ရုတ်သိမ်းဖို့အဆက်အသွယ်ဖြတ်ဖို့ဒါမှမဟုတ်အနည်းဆုံးအီရန်မှာဆက်ပြီးရင်းနှီးမြှုပ်နှံမှုမလွတ်အောင်ဖိအားပေးတာမျိုးတွေတွေ့လာရနိုင်ပါတယ်။
အရှေ့အလယ်ပိုင်းဒေသမှာရေနဲ့အများဆုံးတင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတစ်တွေကြောင့်အင်္ဂါနေ့တုန်းက Brent ရေနံစိမ်းဈေးတွေတက်သွားခဲ့ပါတယ်။အီရန်အပေါ်အမေရိကန်ရဲ့ဒုတိယအကြော့အရေးယူတန်ခတ်မှုကို November 5ရက်နေ့မှာချမှတ်ဖို့စီစဉ်ထားပြီးတော့အဲ့ဒီကြရင်အီရန်ရဲ့စွမ်းအင်ရေနံကုန်သွယ်ရေးသင်းမုန်းနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအပြင်အီရန်ပဟိုဘဏ်နဲ့နိုင်ငံခြားဖန်တာရေးလုပ်ငန်းတွေငွေကြေးအလွှဲအပြောင်းလုပ်မှုတားမြစ်ချက်တွေပါဝင်မှာဖြစ်ပါတယ်ရှင်။